1964ခုနှစ်ကရွမ်ဒါနိုင်ငံမှာဖြစ်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုငွေကြေးထောက်ပံ့ခဲ့တယ်လို့တန်တရားနဲ့ဆွေးချက်တင်ခံထားရတဲ့ရွမ်ဒါစီးပွားရေးလုပ်ငန်းရှင်တဦးကိုနယ်သာလန်နိုင်ငံတဟိတ်နိုင်ငံတကာခုံရုံးကိုလွှဲပြောင်းပေးလိုက်ပါပြီ။ရွမ်ဒါနိုင်ငံကနိုင်ငံတကာပြစ်မှုတွေကိုအရေးယူရမှာကြံရှိနေသေးတဲ့အမှုတွေအတွက်ကင်တွေရတဲ့ IRMCT ခေါ်တဲ့နိုင်ငံတကာတရားရုံးကိုလွှဲပြောင်းပေးလိုက်တာဖြစ်ပြီးတော့ဒီအသက်89နှစ်အရွယ်ဖာလီချင်ဂဘူကာကိုမကြခင်ပဲတရားရုံးမှာစစ်ဆေးကြားနာမယ်လို့IRMCT ကတင်လာနေမှာကြေညာချက်ထုတ်ပါတယ်။ဂဘူကာဟာ22နှစ်ကျော်ကြာရှောင်ပြေးနေပြီးတဲ့နောက်မိလာတို့ကပြည်သက်နိုင်ငံပဲရစ်မြို့အနီးမှာဖမ်းဆီးရမိခဲ့တာပါ။အဲဒီနောက်ပြည်သက်ကနေပြီးတော့ဒီအခုတင်လာနေမှာတဟိတ်ကိုလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်။ဂဘူကာဟာလူမျိုးတုံးသက်ပြတ်မှုမှာပေါအောင်ပတ်သက်မှုလူမျိုးတုံးသက်ပြတ်မှုဖြစ်အောင်လို့လူသိရှင်ကြတဲ့တွေးထိုးလှုံ့ဆော်မှုနဲ့လူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့တရားရင်ဆိုင်ရဖို့ရှိနေပါတယ်။ကဘူကာဟာဟူတူစစ်သွေးကြွအုပ်စုနဲ့တပ်ဖြတ်မှုကျူးလွန်အောင်လို့လှုံ့ဆော်လွှင့်ထုတ်မှုတွေလုပ်တဲ့ရေဒီယိုရုပ်သံဌာနတို့ကိုငွေကြေးထောက်ပံ့ပေးခဲ့တယ်ဆိုပြီးတော့ဆွဆွဲခံထားပါတယ်။